AWR မျိုးလင့်ချင်းတန်လွင့်စီစဉ်မှတော်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်သလိုက်ပါရရှင်တော်တာရှင်များရှင်ခရစ်နှစ်2022ခုနှစ်ဧပြီလ28ရက်မြန်မာတက္ကီ1384ခုနှစ်နောင်တကူလဆုပ်23ရက်ကြာသပတေးနေ့မျိုးလင့်ချင်းတန်မြမစီစဉ်များကိုစတင်တန်လွင့်နေပါရရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 1653ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 1163ညာမှနေ့စဉ်အတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ကြာသပတေးနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကပျော်ရွှင်ချမ်းမခရီးရန်သာသနာအစီအစဉ်စံပြအိမ်အောင်ရေးအစီအစဉ်အစာအာဟာရဆိုင်ရာအကြံပေးချက်အစီအစဉ်တို့ဖြစ်ပါတယ်ရှင
်ဝိမင်းများစွာလင်းလေးရာဝဲလေလိုင်းနံကအတံများဝင်ပေးနေတယ်ဝိညာဉ်တိုင်းကိုဖျားရှင်ချစ်ပါတယ်ချစ်ချင်းမြတ်တာကြောင့်
ရှင်များရှင်ဆိတ်ရွှင်နှင်းချင်းဟာကိုခန္ဓာကိုစမ်းမာစေတတ်ပါတယ်ခရိယံသာသနာလုပ်ငန်းမှာလည်းပျော်ရွှင်မှုရှိဖို့လိုအပ်ပါတယ်ရှင်ဒါကြောင့်ပျော်ရွှင်ခြင်းမှာခရိယံသာသနာအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်
မင်္ဂလာပေါင်းနဲ့ပြည့်ဝနေတဲ့အခုလိုချိန်မှာတောတာရှင်များကိုမင်္ဂလာပါလို့ဥစွာနှုတ်ခွန်းဆက်တက်လိုက်ပါရရှင်တောတာရှင်များရှင်ဝိညာဉ်တော်စာပေဆိုတာလူမျိုးတိုင်းအဆင့်တမရွေးပဲကျမ်းမာရေးလူမှုရေးပညာရေးဘာသာရေးတိုးတက်မြင့်မားရေးတွေလမ်းညွန်သွန်သင်ပေးနိုင်တဲ့အမှုမြတ်ဆုံးစာပေလို့ပြောနိုင်ပါရရှင်ဒါကြောင့်ပျော်ရွှင်ကျမ်းမာခရိယသာသနာဆိုတဲ့ဝိညာဉ်တော်စာပေရဲ့လမ်းညွန်သွန်သင်ချက်ကိုကျမအနေနဲ့ဂရုဏာတော်အားဖြင့်ကျမတို့ကိုကဲတင်တော်မူ၏ဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါရဲ့ရှင်။သောတာရှင်များရှင်။ယောမတက်မှုတဦးရဲ့ဂျွန်တယောက်ဟာခြေလက်သေးနေတဲ့ယောဂါနဲ့တုံလုံးလဲလျက်ရှိပါတယ်။ယောမလူမျိုးတွေဟာမိမိတို့ရဲ့ဂျွန်တွေကိုနှိမ့်ဆက်ညှင်းပန်းလေးရှိပေမဲ့လည်းဒီတက်မှုကတော့စိတ်ထားနုညံ့ပြီးမိမိရဲ့ဂျွန်ကိုချစ်တယ်။ဒါကြောင့်ဂျွန်ရဲ့ယောဂါကိုလည်းပျောက်ကင်းစေလိုပါတယ်။တမှုဟာယေရှုရှင်ကိုမဖူးမြော်ခဲ့ရပေမဲ့မိမိကြားခဲ့ရတဲ့သတင်းစကားတွေကြောင့်သခင်ခရစ်တော်ဟာတကူပုံမူကြီးမားတာကိုသိပါတယ်။စစ်နိုင်သူနဲ့စစ်ရှုံးသူတွေကြားနိုင်ငံရေးရာခွဲခြားမှုတွေကိုဖယ်ရှားပြီးတော့ယူဒလူမျိုးတို့ရဲ့ဖျားသခင်ကိုလေးစားပြီးယူဒခရစ်ယာန်ဘာသာဝင်တွေကိုလည်းကူညီခဲ့ပါတယ်။ယေရှုရှင်ရဲ့သွန်သင်ချက်တွေကိုသိရှိခဲ့တဲ့အဲ့ဒီတမိုးရဲ့ဝိညာဉ်ရေးဆာလောင်မှုကိုပြေဝစေပြီးကိုရောရဲ့တရားတော်တွေကိုလည်းအပြည့်အဝလက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီတမိုးဟာယေရှုရှင်ရှေ့တော်မှာကိုယ်တိုင်အကူအညီတောင်းဖို့မထိုက်တန်ဘူးလို့မိမိကိုယ်ကိုယူဆပြီးယူဒလူကြီးတွေကိုအကူအညီတောင်းခံခဲ့ပါတယ်။ယူဒအကြီးအကဲတွေကလည်းသခင်ခရစ်တော်ကိုယေရှုတော်ကိုခံမိသူဟာခံထိုက်တော်သူဖြစ်ပါ၏။သူသည်အကျွန်ုပ်တို့လူမျိုးကိုနှစ်သက်၍အကျွန်ုပ်တို့အဖို့တရားစရက်ကိုဆောက်ပါပြီဆိုပြီးတောင်းပန်ကြပါတယ်။မိမိရဲ့အင်ကိုကြွလာတဲ့သခင်ခရစ်တော်စီကိုတတ်မှုဟာတဆင့်ဘယ်လိုလျှောက်လဲဆိုတော့သခင်ကိုကိုပင်ပန်းစီတော်မူမူပါနဲ့။အကျွန်ုပ်ရဲ့အိမ်မိုးအောက်ကိုကြွဝင်တော်မူခြင်းကျေးဇူးတော်ကိုအကျွန်ုပ်မခံထိုက်ပါဘူးလို့ပြန်လျှောက်တယ်။ဒါပေမဲ့လည်းသခင်ခရစ်တော်ဟာဆက်လက်ကြွလာတဲ့အခါမှာတတ်မှုဟာကိုယ်တိုင်ရောက်လာပြီးကျွန်ုပ်ဟာကိုယ်တော်ထံကိုရောက်ထိုက်တဲ့သူမဟုတ်ဘူးဆိုတာကျွန်ုပ်ထင်ပါပြီ။အမိန့်တော်တခွန်းရှိရင်ကျွန်ုပ်ရဲ့ငယ်သားဟာချမ်းသာရပါလိမ့်မယ်။ဥပမာပြောရရင်ကျွန်တော်မျိုးဟာမင်းအောက်မှာကြုံခံတဲ့သူဖြစ်ပေမဲ့စစ်သူရဲများကိုအုပ်ဆိုးပြီးတဦးသွားချေလို့ဆိုရင်သွားပါတယ်။တဦးကိုလာခဲ့ပါလို့ဆိုရင်လည်းလာပါတယ်။ကျွန်ုပ်ကိုလည်းဒီအမှုကိုလုပ်ပါဆိုပြီးတော့သခင်ယေရှုကိုရှောက်ပါတယ်။နောက်ပြီးကျွန်ုပ်ဟာယောမအစိုးရကိုကိုစားပြုတဲ့အတွက်ကြောင့်စစ်သူရဲတွေဟာကျွန်ုပ်ရဲ့အာဏာကိုလေးစားကြပါတယ်။ကိုတို့ဟာလည်းထာဝရဘုရားသခင်ရဲ့တကူတော်ကိုကိုစားပြုပြီးဖန်ဆင်းခြင်းခံရတဲ့အရာအားလုံးဟာကိုတို့ရဲ့အမိန့်တော်ကိုနာခံကြတဲ့အတွက်ကြောင့်ကိုတို့အမိန့်ပေးရင်အဲ့ဒီယောဂါဟာပျောက်ကင်းစေနိုင်ပါတယ်။အမိန့်တော်တခွန်းရှိလို့ရှိရင်ကျွန်ုပ်ရဲ့ငယ်သားဟာချမ်းသာရပါလိမ့်မယ်လို့ပြန်ပြီးတော့ခရစ်တော်ကိုရှောက်တဲ့ခရစ်တော်ကိုရှောက်ပါတယ်သခင်ခရစ်တော်ကလည်းယုံကြည်တာနဲ့အညီသင်မှာဖြစ်စေလို့မိန့်တော်မူပြီးအဲ့ဒီခဏချင်းမှာသူ့ရဲ့ငယ်သားဟာအနာရောဂါကင်းပြီးတသက်သာခြင်းကိုရောက်ရှိသွားပါတယ်တတ်မှုကယေရှုတော်ကိုအကျွန်ုပ်မခံထိုက်ပါလို့ဆိုပေမဲ့သခင်ခရစ်တော်ကိုအကူအညီတောင်းဖို့မတွန့်ဆုတ်ခဲ့ပါဘူးတတ်မှုဟာမိမိပြုခဲ့တဲ့ကောင်းမှုတွေကိုအာကိုခြင်းမပြုဘဲသခင်ခရစ်တော်ရဲ့ကရုဏာတော်ကိုသာကိုစားခဲ့ပါတယ်မိမိရဲ့အားနည်းချက်ကိုသာဂရုပြုခဲ့ပါတယ်ထို့အတူပဲလူတိုင်းဟာသခင်ခရစ်တော်စီကိုရောက်လာနိုင်ပါတယ်ကျမတို့ကြည့်နဲ့ဖြောက်မှတ်ခြင်းအကျင့်အဖြစ်မဟုတ်ပဲမိမိတနာခြင်းကိယူနာတော်နဲ့အညီကျမတို့ကိုကယ်တင်တော်မူပါတယ်မိမိအပြစ်သားဖြစ်တဲ့အတွက်သခင်ခရစ်တော်စီကကောင်းကြီးတွေကိုမျှော်လင့်နိုင်တယ်လို့ခံစားမိပါသလားအပြစ်သားတွေကိုကယ်တင်ဖို့သခင်ခရစ်တော်ဟာဒီလောကကိုကြွလာတာကိုမမေ့ပါနဲ့သခင်ခရစ်တော်ရဲ့ရှေ့တော်မောက်ကိုယူဆောင်လာဖို့ကျမတို့မှာဘာမှမရှိပါဘူးကျမတို့တောင်းလျှောက်နိုင်တဲ့အရာတစ်ခုတည်းသောအရာမှာမျော်လင့်ခြင်းကင်းမဲ့တဲ့ကျမတို့ရဲ့အခြေအနေကြောင့်လိုအပ်လျက်ရှိတဲ့ကယ်တင်ခြင်းတကူတော်သာလင်ဖြစ်ပါတယ်ကျမတို့ကိုညှင်းပယ်ပြီးကာရာနီကုန်းပေါ်မှာရှိတဲ့လက်ဝါးကားတိုင်ကိုမျော်ကိုပြီးတော့ကျမတို့ရဲ့လက်မှာဘာမှမရှိပါဘူးကိုတော်ကားတိုင်ကိုသာဖက်တွေ့တယ်လို့ဆိုရပါမယ်။ယုံကြည်တဲ့သူဖြစ်လို့ရှိရင်ခတ်သိမ်းသောအမှုတို့ကိုတတ်နိုင်ပါတယ်။ကျမတို့ဟာယုံကြည်ခြင်းအပြင်ကောင်းကင်နိုင်ငံတော်နဲ့ဆက်သွယ်လျက်အမောင်လောကရဲ့နှောက်ယှက်ခြင်းကိုအောင်နိုင်ဖို့ခွန်အားရရှိပါတယ်။
ကျမတို့မှာညှိတွယ်လျက်ရှိတဲ့အကျင့်ဆိုးတွေနဲ့ဘလောက်ကြီးမားတဲ့စုံစမ်းနောက်ဆက်ခြင်းကိုမဆိုအောင်မြင်ဖို့ခွန်အားကိုသခင်ခရစ်တော်အားဖြင့်ကျမတို့ကိုပေးသနာတော်မူခဲ့ပါတယ်။ဒါပေမဲ့လည်းကျမတို့ဟာခွန်အားနည်းလျက်ရှိတယ်လို့ခံစားမိပြီးတော့လူအမြောက်အများဟာကိုရောနဲ့ဝေးကွာလျက်ရှိကြပါတယ်။အဲ့ဒီလူတွေဟာမိမိတို့ရဲ့မျှော်လင့်ချက်ကင်းမဲ့တဲ့အခြေအနေကိုဂယုဏပိုင်သူသခင်ခရစ်တော်မှာပုံအားရမှာဖြစ်ပါတယ်။သူများကိုကုသပျောက်ကင်းစေပြီးနတ်ဆိုးဆွဲတဲ့သူတွေထမနတ်ဆိုးတွေကိုနှင်ထုတ်တော်မူတဲ့ယေရှုသခင်ဟာအခုတိုင်တကိုးကြီးမားတဲ့ကယ်တင်ပိုင်သူဖြစ်တယ်။သူရဲ့ဂတိတော်ဖြစ်တဲ့ငါထံသို့လာတော်သူကိုငါသည်အလင်းမပယ်လို့ဖော်ပြထားတယ်။ယေရှုရှင်ဟာကျမတို့တဦးချင်းကိုလက်ခံမယ်လို့ဂတိတော်ထားရှိတဲ့အတိုင်းယုံကြည်ပြီးကန်ဆွဲထားတဲ့သူတဦးတယောက်မှပျက်စီးခြင်းကိုမရောက်ရှိနိုင်ပါဘူး။ငါဟာအပြည့်ရှိစဉ်ကပင်သခင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဖခင်သခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏လို့နှုတ်ကပတော်ကဖော်ပြထားပါတယ်။အဲ့ဒီအတွက်ကြောင့်ဒီရာတွေမှာဘယ်လိုပြောဆက်ရှိပါသလဲ။ဖခင်သခင်ဟာငါတို့ဘက်မှရှိတော်မူလို့ရှိရင်ဘယ်သူဟာငါတို့တစ်ဖက်မှနေနိုင်ပါလဲ။မိမိသားတော်ရင်းကိုမနှမျောဘဲကျမတို့ရှိသမျှအဖို့လို့ငါဆုံးတော်မူတဲ့သူဟာတားတော်နဲ့တကွခတ်သိမ်းသောအရာတို့ကိုငါတို့အာမပေးဘဲအဘယ်သို့နေတော်မူမည်နည်းဆိုပြီးတော့နှုတ်ကပတော်ကဖော်ပြထားတယ်။အကြောင်းကတော့တည်ခြင်းဖြစ်စေအသက်ရှင်ခြင်းဖြစ်စေကောင်းကင်တမန်ဖြစ်စေအထွတ်အမြတ်ဖြစ်စေအာနာတကူဖြစ်စေမြင့်မောက်အရာဖြစ်စေနောင်လာလက်တန့်သောအရာဖြစ်စေအမြင့်ဖြစ်စေအနှိမ့်ဖြစ်စေဒီအရာမှစပြီးဘယ်အရာမှကျမတို့ဟာသခင်ယေရှုအားဖြင့်ခံရတဲ့ဖယားသခင်ရဲ့မေတ္တာတော်နဲ့ကျမတို့ကိုမကွာစေနိုင်ဘူးလို့သဘောထားရှိကြရမှာဖြစ်တယ်။သောတရှင်များရှင်ဂယုဏတော်အားဖြင့်ကျမတို့ကိုကယ်တင်တော်မူ၏ဆိုတဲ့အကြောင်းကိုကြားနာသိရှိရခြင်းဖြင့်သောတရှင်များကိုဖယားရှင်ကောင်းကြီးပေးပြီးဝိညာဉ်ခွန်အားရရှိနိုင်ကြပါစေလို့ဆုတောင်းမေတ္တာပို့သလိုက်ပါရရှင်။
ရှင်များအားလုံးမင်္ဂလာပါရှင်။အခုချိန်မှာစံပြအိမ်တော်ဆိုတဲ့စာအုပ်ထဲကတူနှစ်တူတင့်လျော်အဆက်ချင်းဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တောတာရှင်များရှင်။အိမ်တော်များမှာခရစ်ယာန်တို့ရဲ့ယဉ်ကျေးသိမ်မွေ့ခြင်း၊ယုံကြည်လေးစားခြင်း၊ထောက်ထားဆန္ဒခြင်းအိမ်တော်သားများကိုထိမ်းမြား၍မိမိတို့ရဲ့ကိုယ်ပိုင်ပျော်ရွှင်သားရတဲ့တိရိဂေဟာကိုတည်ထောင်ရင်ပြင်ဆင်မဲ့တူးကိုတူးယုံကြည်ခြင်းစတဲ့အရေးသွေးများမရှိတော့ပါဘူး။တီးခံခြင်းကျင်နာခြင်းယုံကြည်ကျိုးနွံခြင်းနဲ့ခရစ်ယာန်တို့ရဲ့ကိုယ်ချင်းဆန္ဒခြင်းနဲ့မေတ္တာအစားရှင်းသီးတဲ့အတုံးလုံးများအတိုက်အခိုက်သဘောထားများနဲ့အဖြစ်တင်ဝေဖန်ပြီးနိုင်လိုမြင့်ထက်လှုပ်လို့တဲ့သဘောတရားတို့ဟာဆိုရင်ကြီးစိုးနေပါတယ်။အများအဖြင့်မင်္ဂလာဆောင်မဲ့ပုံကုန်အူတို့ဟာမင်္ဂလာမဆောင်ပြီးတူဦးရဲ့အကျင့်တလိများနဲ့စိတ်နေသဘောထားကိုတူဦးကကောင်းမွန်စွာတိကျွမ်းခွင့်မရရှိကြပါဘူး။သူတို့ဟာရှင်လင်းများဘွားတို့ရောက်ရှိရန်အတွက်လက်ထက်ပွဲကိုကျင်းပနေတဲ့အချိန်မှာသူတို့ရဲ့နေစဉ်ကိုစီဘွားရက်တည်မှုနဲ့ပတ်သက်ပြီးတူဦးအကြောင်းတူဦးလုံးဝမသိဖြစ်နေပါဗါး။အများသောလူငယ်လူရွယ်လင်မယားဟာအလွန်အလွန်နှောက်ကြနေကမှသူတို့နှစ်ဦးဟာရှေ့သွားနောက်လိုက်မညီတခြားစီဖြစ်နေမှန်းတွေ့ရှိကြရတယ်။ဒါကြောင့်သူတို့နှစ်ဦးဟာလင်မယားဘွား၌ရက်တည်နေသည်များကာလပတ်လုံးစိတ်ဆင်းရဲခြင်းကိုရင်ဆိုင်နေကြရတယ်။မကြာခဏဇနီးဖြစ်သူနဲ့သားသမီးတို့ဟာခင်မွန်းတယ်ဖြစ်စေဖခင်လည်းဖခင်ရဲ့ပြင်းကြီးမှုနဲ့အရေးချင်းများမရှိမှုဒါမှမဟုတ်ဆိုးရုပ်တဲ့အကျင့်တလိများကြောင့်ဒုက္ခရောက်ရကြတယ်။အိမ်တော်ဘက်ရွေးမှမှုကြောင့်ယနေ့ကဘာကြီးဟာဒုက္ခဆင်းရဲခြင်းနဲ့အပြစ်ဒုစရိုက်တို့ဖြင့်ပြည့်နှက်လျက်ရှိနေပါတယ်။အများအပြားလက်ထက်ပြီးမှလပေါင်းအနည်းငယ်အတော်တွင်းမှပင်ခင်မွန်းဖြစ်သူနှင့်သတင်းဖြစ်သူတို့ဟာသူတို့နှစ်ဦးရဲ့စိတ်တပေါ်ထားများကိုဘယ်ခါမှပေါင်းဆက်၍ရမှာမဟုတ်တာကိုတွေ့ရှိကြရတယ်။ဒါကြောင့်မြစ်တာနှင့်ကောင်းငင်ဆိုင်ရာစီးလုံးညီညွတ်မှုရှိတဲ့ဒီအိမ်တော်မှာစိတ်ဝမ်းကွဲမှုဟာကြီးစိုးနေပါတော့တယ်။မပြောပါလောက်တဲ့ကိစ္စတခုမှသကနိုင်လူချင်းအဖြစ်ခါးသီးတဲ့စိတ်သဘောထားကိုမွေးမြူကြတယ်။ပြောင်ကြတဲ့သဘောကွဲလဲမှုများနဲ့ညှင်းခုန်ခြင်းတို့ဟာအိမ်တော်မှာစကားအဖြစ်ပေါ်ပြ၍မရတဲ့ဒုက္ခဆင်းရဲခြင်းကိုပေါက်ဖွာစေပြီးမြစ်တာနောင်ချိုးဖြင့်ချီနောင်ဆုစည်းထားအပ်တဲ့မိသားစုတို့အားစိတ်ဝမ်းကွဲစေပါတယ်။ဒီနည်းအဖြစ်ထောင်တောင်းမခသောသူတွေဟာဉာဏ်အမျိုးမြင်နေပါတဲ့ထိမ်းမြားမင်္ဂလာပြုခြင်းအပြင်မိမိတို့ခန္ဓာရောစိတ်ဝိညာဉ်ပါဆုံးမခံပြီးပျက်စီးရလန်းထဲမှာရှောက်သွားနေကြပါတယ်။အိမ်တော်ဘက်ရဲ့ပျော်ရွှင်မှုနဲ့တိုးတက်ကြီးပွားမှုဟာစနီးမောင်နှံတို့ဦးရဲ့စီးလုံးညီညွတ်မှုပေါ်မှာမူတည်ပါတယ်။ဇာတိပရိသဘောရှိတဲ့သူဟာခရစ်တော်ရဲ့စိတ်သဘောနဲ့တညီတည်းဖြစ်တဲ့သူနဲ့ဇာတိပရိစိတ်သဘောရှိတဲ့သူဟာခရစ်တော်ရဲ့စိတ်တော်နဲ့တညီတည်းဖြစ်တဲ့သူနဲ့ဘလို့ပေါင်းစည်းနိုင်မှာလဲ။တူဦးကဇာတိပဂတိမျိုးစစ်ကျဲပြီးသူ့ရဲ့စိတ်နှလုံးရဲ့တိုက်တွန်းနှိုးဆော်ချက်အရစံစီလောက်ကင်နေတယ်။ကျန်တူဦးကဝိညာဉ်ပဂတိမျိုးစစ်ကိုကျဲပြီးအတ္တစိတ်ကိုချိုးနှိမ်ထားရန်စိတ်ရည်မှုကိုအောင်မြင်နိုင်ရန်သူ့သခင်ဟုခေါ်ဆိုတဲ့ကယ်တင်ရှင်ရဲ့စကားကိုနားထောင်လဲနေတယ်။နားထောင်လဲနေဖို့ကြိုးပမ်းတယ်။ဤနည်းအားဖြင့်စနီးမောင်နှံတို့ဦးတို့ရဲ့ဝါသနာချင်းစိတ်ရည်မှုရှိခြင်းတွေဟာရည်စူးချက်တွေထောက်ဝစဉ်ကွာဟမှုရှိနေပါတယ်။ယုံကြည်သောတပည့်တော်ဟာကျင့်ဝတ်များကိုဆွဲမြဲ၊ကင်ဆွဲပြီးနောင်တမရသောသူကိုသူ့ဖက်ပါအောင်မဆွဲဆောင်နိုင်လင်ဖြစ်နေကြတိုင်းသူဟာစိတ်အားငယ်လာမယ်။ဖျားသခင်နဲ့အဆက်အသွယ်လုံးဝမရှိသောသူဟာနှုံချလာတဲ့အိမ်တော်ဘက်အနေဖြင့်ရရှိရေးအတွက်ဘာသာရေးဆိုင်ရာကျင့်ဝတ်များကိုရောင်းစားလိမ့်မယ်။နောက်များစွာသောထိမ်းမြားမင်္ဂလာများဟာဒုက္ခဆင်းရဲခြင်းကိုသာဖန်တီးပေးတတ်တယ်။သူစေကမူလူငယ်လူရွယ်တို့ရဲ့စိတ်ဟာဒီလိုထိမ်းမြားခြင်းမျိုးကိုစိတ်ရင်ခြင်းမှာစာတန်ရဲ့ပို့ဆောင်လမ်းပြမှုကိုခံရတဲ့အတွက်ဖြစ်တယ်။သူတို့အနေဖြင့်ထိမ်းမြားမင်္ဂလာပြုလျင်စိတ်ပျော်ရွှင်မှုကိုရရှိကြလိမ့်မယ်ဆိုတဲ့ယုံကြည်ချက်ကိုစာတန်ကသွတ်သွင်းပေးထားတယ်။ဒါပေမဲ့ကာယကံရှင်အနေဖြင့်ဒီအချိန်မှာသူတို့ကိုယ်ကိုအုတ်ထိန်ထားနိုင်စွမ်းမရှိပါဘူး။အိမ်တော်ကိုလည်းလိုအပ်တဲ့သူ့အသုံးဆောင်များနဲ့ထောက်ပံ့နိုင်စွမ်းမရှိပါဘူး။မနှစ်မျိုးပွဲဖြစ်တဲ့သဘောထားကွဲလဲမှုနဲ့ငင်းခုန်မှုကိုရှောင်ကျဉ်ရန်တူဦးရဲ့စိတ်နေသဘောထားတို့ကိုအံဝင်ဝင်ကြဖြစ်စေရန်ပြုပြင်လိုတဲ့ဆန္ဒမရှိတဲ့သူတွေဟာထိမ်းမြားမင်္ဂလာမပြုတင်ကြသေးပါဘူး။ဤနောက်ဆုံးကာလရဲ့သွေးဆောင်ဖျားယောင်းတဲ့ထောင်ချောက်ဟာအချင်းအရွယ်မရောက်ဖဲနဲ့အိမ်တော်ပြုခြင်းပဲဖြစ်ပါတယ်။ဒီထောင်ချောက်မှာမိနေတဲ့ထောင်တောင်းမကတော့သူတွေဟာယခုဘဝနဲ့နောင်ဘဝတွင်ပျက်စီးခြင်းရင်ဆိုင်ကြရမယ်။မျက်စိမရှိတဲ့ချစ်ချင်းဆိုတဲ့ဒီကူးဆက်တဲ့ယောဂါဆွဲကတ်တဲ့သူတွေရဲ့စွမ်းရည်တိုင်းဟာဒီယောဂါကဖြစ်မှကုရမဲ့ဘဝသူရောက်သွားတယ်။သူတို့မှာပိုင်းခြားဝေဖန်တတ်တဲ့ဉာဏ်မရှိပါဘူး။သူတို့ကျင့်သုံးတဲ့လမ်းစဉ်ဟာလည်းတွေ့မြင်ရသမျှတော့သူတို့အတွက်ယွန်ရှာပွဲဖြစ်နေပါတယ်။နောက်များစွာသောသူတွေအတွက်ဒီယောဂါရဲ့အပြင်းထန်ဆုံးဖြစ်စီနှိပ်စက်မှုကိုအချိန်ရွယ်မရောက်သေးတဲ့ထိမ်းမြားမင်္ဂလာဆောင်မှုမှခံစားရတယ်။အတိတ်သောပျော်ရွှင်မှုဟာကျော်လွန်သွားပြီးချစ်ကြိုက်မှုမှထွက်ပေါ်လာတဲ့နှစ်ထောင်အာရမှုဟာပြီးဆုံးသွားတဲ့အခါတဦးမဟုတ်တဦး နှစ်ဦးစလုံးဟာသူတို့ရဲ့အခြေအနေမှန်ကိုသိရှိလာကြတယ်။အဲဒီခါသူတို့ဟာတူနဲ့တူအိမ်အောင်ဖက်မညီပေမဲ့ယာတက်ဖန်အချင်းလင်များအဖြစ်ပေါင်းတင်ရမယ့်အရေးကိုတွေ့မြင်ကြတယ်။တူနဲ့တူစီးစနစ်ကြကြဖြင့်ဂရိတစ္ဆာပြုထားပြီးဖြစ်တဲ့အတွက်ရှေ့သို့လက်တွဲပြီးရှောက်သွားရမယ်။သိစင်းရမှုခီးလန်းကြောင်းကြီးအတွက်စိတ်လေးလံမိကြတယ်။သို့ပေမဲ့သူတို့ရဲ့လက်ရှိအခြေအနေကိုအကောင်းဆုံးဖြစ်အောင်ပြုပြင်ပေးတင်ကြတယ်။အများသောသူတို့ဟာဒီလိုမပြုလုပ်ကြဘူးသူတို့ဟာပြုခဲ့တဲ့ထိမ်းမြမင်္ဂလာဆိုင်ရာဂရုတစ္ဆာကိုလည်းတစ္ဆာဖောက်ကြတယ်သူတို့ကိုယ်တိုင်သူတို့ပခုံးပေါ်မှာတင်ထားတဲ့ထမ်းပိုးကိုအလွန်အမင်းလေးလံအောင်ပြုလုပ်ကြတဲ့အတွက်အများသောသူတို့ဟာတရေပေါ်နဲ့စာဖြင့်မိမိတို့ကိုယ်ကိုတည်ချောင်းကြံတဲ့အထိဖြစ်ခဲ့ပါတယ်တူးကိုတူးညင်းခုံမှုကိုဖန်တီးပေးတဲ့အရာဟုသမားကိုဘယ်လိုရှောင်ရှားရမယ်ဆိုတာကိုထိမ်းမြမင်္ဂလာဆိုင်ရာဂရုတစ္ဆာကိုမချိုးဖောက်နိုင်ရန်ဘယ်လိုပြုရလုပ်ရမလဲဆိုတဲ့အချက်ကိုစနီးမောင်နှံဦးဟာထိမ်းမြမင်္ဂလာပြုတဲ့နေ့မှစပြီးရာသက်ပံနှစ်ဦးစလုံးအတူတကွလေ့လာတင်ကြပါဗျ။သောတာရှင်များရှင်ဥပမာမောင်ရွှေလူမှာရှိတဲ့စိတ်တဘောထားမျိုးကိုစာရန်ဟာအံ့ဩဖွယ်ကောင်းလောက်အောင်အောင်မြင်အသုံးပြုတယ်။သူ့အဖြစ်ပြက်ဟာထိမ်းမြမင်္ဂလာနဲ့ပတ်သက်ပြီးလူငယ်လူရွယ်တွေကိုတင်ကန်းစာပေးတဲ့အဖြစ်ပြက်ဖြစ်တယ်။အိမ်တော်ဘက်ကိုရွေးချယ်ရမှာပိုင်းခြားဝေဖန်တတ်ခြင်းနဲ့မှန်ကန်စွာဆုံးဖြတ်ခြင်းအတိုင်းရွေးချယ်ခြင်းမဟုတ်ဘဲစိတ်ဤခံစားချက်နဲ့စိတ်စောတိုက်တွန်းမှုတို့အတိုင်းလိုက်နာကျင့်သုံးခြင်းသာဖြစ်ပါတယ်။သူနဲ့သူ့ယောက်ျားတို့အိမ်အောင်ကြခြင်းဟာစစ်မှန်တဲ့မြတ်တာကြောင့်လား။ဒါမှမဟုတ်စိတ်စောတိုက်တွန်းမှုကြောင့်သာလျှင်ဖြစ်ပါတယ်။သူတို့နှစ်ဦးဟာတူဦးမြဇနီးမောင်နှံဘဝရဲ့တာဝန်များကိုထမ်းဆောင်ရန်တင့်လျော်သောအရည်ချင်းမရှိသေးပါဘူး။အခြေအနေသစ်ရဲ့တစ်ဆန်းမှုများကုန်ခန်းသွားတဲ့အခါသူတို့နှစ်ဦးဟာတူဦးနဲ့တူပုံမူတိကျွမ်းရင်းနှီးလာတဲ့အခါသူတို့အနေဖြင့်တူဦးပေါ်ရင်တူဦးထားရှိတဲ့မြတ်တာဟာပုံမူခိုင်မာခဲ့ပုံမူခိုင်မာရဲ့လားသူတို့ရဲ့ဘဝရည်တည်မှုဟာလှပညညွတ်စွာဂေဟေဆက်မိခဲ့သလားဒီအခြေအနေဟာပြောင်ကြကြဆန့်ကျင်ပဲဖြစ်ခဲ့ပါတယ်ကျင့်သုံးမှုကြောင့်အဆိုးရွားဆုံးသောအကျင့်စာရိတ္တဟာပုံမူနဲ့ဆိုင်လာတယ်သူတို့ဇနီးမောင်နှံတို့ရဲ့ဘဝဟာပျော်ရွှင်ဆုံးဖြစ်ရမယ့်အစားဒုက္ခဆင်းရဲခြင်းများတိုးတက်များပြလာနေတဲ့ဘဝသာလျှင်ဖြစ်နေပါတယ်ပျော်ရွှင်သာယာမှုကင်းတဲ့ထိမ်းမြမင်္ဂလာပြုတဲ့သူတို့ဟာပျော်ရွှင်သာယာမှုကင်းတဲ့ထိမ်းမြမင်္ဂလာပြုခြင်းဟာသူတို့ရေးပို့လိုက်တဲ့စာတွေကြောင့်နောင်နှင့်ပေါင်းများစွာအထိကြားသိနေရပါတယ်ကျွန်ုပ်အရင်ဖွင့်ပြောဆိုထားတဲ့ဒီမနှစ်မြို့ဘဝရဲ့အဖြစ်ပျက်တွေဟာအလွန်မင်းသိမချမ်းသာစရာဖြစ်ခဲ့ပါတယ်သူတို့ကိုဘယ်လိုအကျင့်ပေးရမလဲသူတို့ထမ်းဆောင်နေတဲ့လေးလံတဲ့ဝန်ထုပ်ကြီးကိုပေါ်ပါစေရင်ဘလို့ဆုံးဖြတ်ရမလဲဆိုတာလွယ်ကူတဲ့ကိစ္စတော့မဟုတ်ပါဘူးသူတို့ရဲ့ဝမ်းနည်းဖွယ်ကောင်းတဲ့အကြောင်းအရာတွေ့ကြုံဟာအခြားသူတို့အတွက်သတိပေးချက်ဖြစ်တင်ပါတယ်ရှင်နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးကိုဖဖျားရှင်ကောင်းချီးပေးပါစေရှင်
ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလျက်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါတယ်ရှင်တင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချင်းမြင့်ပေးမှာဖြစ်ပါရဲ့ရှင်
တွဋ္ဌရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
AWR မျောလင့်ချင်းတန်ကိုအားပေးနေတယ်တော်တာရှင်များရှင်မျောလင့်ချင်းတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါခါ3939 3926 469နောက်ထပ်ဖုန်းတစ်လုံးအနေနဲ့3996 4646 4689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျောလင့်ချင်းတန်ကိုအားပေးနေတဲ့တော်တာရှင်များခင်ဗျာမျောလင့်ချင်းတန်ကအကြောင်းအရာတွေကိုပုံမသိရှိလိုပြီးတော့ဖုန်းနဲ့ဆက်သွယ်လို့မယ်ဆိုရင်တော့3992539 3926 845နဲ့3996 4646 4689ကိုဆက်သွယ်နိုင်ပါတယ်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကိုနာတော်တာဆင်ခဲ့ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ ဂျေဇုတင်ပါတယ်ခင်ဗျာ။